KB နဲ့ကျိုင်းစစ်ကြီးမြို့နယ်နဲ့မွန်ပြည်နယ်ကျိုင်းမရောမြို့နယ်အဆက်ဖြစ်တဲ့ချောင်းနှခွကြေးရွာနီးမှာနိုဝင်ဘာလ12ရက်နေ့မနက်ပိုင်းကစပြီးတော့စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်တွေကြားတိုက်ပွဲပြင်းထန်နေပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်တွေကလေကြောင်းကိုအသုံးပြုတိုက်ခိုက်တဲ့အတွက်ကြောင့်မလို့ခလိငယ်နှစ်ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပြပို့ထားပါရခင်ဗျာ။
ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နယ်နဲ့မွန်ပြည်နယ်ကြိုင်မြို့မြို့နယ်အဆက်ဖြစ်တဲ့ချောင်းနှခွကြီးရွာနီးမှာနိုဝင်ဘာလ12ရက်နေ့မနက်ပိုင်းကစပြီးစစ်ကောင်စီတပ်တွေနဲ့ KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့တာပါနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းပစ်ကူနဲ့လာပစ်တာကြောင့်အနီးအနားကကြီးရွာတွေကိုထိမှန်ခဲ့ပြီးကလေးနှစ်ဦးသေဆုံးခဲ့ရတယ်ဆိုပြီးဒေသခံတို့ကပြောပါတယ
်看过去了吧吧你去你的吧吧你去那看看我一般就是别的我吧别的看看啊你可能你觉得你的破坏说完了你问你的完了一个这个经历的话你的话家的话吧可能你要听的话吧在破坏机的话你可能困难的那些人你的现在可能你要去听的去完了
ချောင်းနှခွရေဘူးကော့ကြိုက်နဲ့ကော့ဖနောဖာတိန်စတဲ့အနီးနားပတ်ဝန်းကျင်ကကြေးရွာသားတွေဟာနေချောင်းတိုက်ခိုက်မှုကြောင့်ထွက်ပြေးနေကြရပါတယ်။ချောင်းနှခွကြေးရွာချောင်းနှခွတံတားမှာရှိတဲ့စစ်ကောင်စီတပ်နဲ့ချောင်းနှခွနယ်မြေရဲစခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်ချောင်းနှခွတံတားလည်းပိတ်လိုက်ရပြီးလူအသွားလာတွေမရှိတော့ဘူးလို့ဆိုပါတယ်။2022ခုနှစ်တုန်းကလည်းချောင်းနှခွတံတားကိန်းနဲ့စစ်ကောင်စီရဲစခန်းကိုကရင်မျိုးသားလူမျိုးရေးတပ်မတော်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတယ်။အခုဆိုရင်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ထဲမှာလည်းနိုဝင်ဘာလ12ရက်နေ့မနက်ပိုင်းကစပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာပါ။စကားစာဆက်နေတဲ့လိုင်ဝစစ်စေးရေးဂိတ်ကိုဒရုန်းပုံချတိုက်ခိုက်ခံရပြီးမှအခုလိုမျိုးလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်လုပ်လာတယ်လို့လည်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးကပြောပါတယ်
။အဖွဲ့ရအဖွဲ့နဲ့ဒီကဥစုမှုအောင်မှာရှိတဲ့လိုင်ဝပေါ့လိုင်ဝဂိတ်ကနေပြီးတော့ကျွန်တော်ရန်တန်းပစ်ခတ်နေတာကိုတွေ့ရတာပေါ့နော်ရန်တန်းပစ်ခတ်နေတယ်သူတို့လက်နက်ကြီးတွေရန်တန်းပစ်ခတ်တယ်နောက်ခလေးရ98ကောင်း98နေလည်းရန်တန်းပစ်ခတ်နေတယ်နိုင်ဝကိကနေလည်းဒီအရှာလမ်းကနေလည်းဟိုဆန်းပြစ်နေတာပေါ့နော်လူတို့တွေကိုအကြီးရွာလေးအဲဒီမှာကျွန်တော်တို့အကြီးရွာလေးပေါ်မှာလူကြီးအိမ်ပေါ်မှာကြားရောက်ပေါက်ကွဲတာလို့နောက်မစ်တိုင်းတုံးအတွဲလိုက်ဖြစ်တာလို့အဲ့လိုမျိုးကြီးနှီးပြင်းနေအပြပေါ့နော်နှီးရောညောဆန်းပြစ်နေတာကိုသိရတာပေါ့နော်အဲ့ဒါအခုပြင်းပြင်းနဲ့တက်မှ6မှာဆိုလို့ရှိရင်နေနေရမိတိုင်းမိပါဒီဆက်ကဆနဲ့ကျွန်တော်တို့တော်လိုင်းတက်ဖွဲ့ရင်မိတိုင်းဖြစ်ဖြစ်တိုက်ပွဲဖြစ်နေတယ်
စစ်ကောင်စီဘက်ကတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲဖြစ်တိုင်းမှာလူလူရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်လာတဲ့အကြောင်းကရင်ငင်းရဲအထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကလည်းအခုလိုပြောပါတယ်
အဲ့ဒီလိုသဘောတရားကတိုက်ပွဲဖြစ်နေတဲ့ကွာဟိုစီးပွားကရှိတယ်လို့ဆိုရင်အဲကတော့ကတော့ဒီလိုအနည်းငယ်မှမရှိဘူးပြီးတော့ဒုံးဝင်ရတယ်ပြီးတော့မလုပ်လို့လမ်းပြတယ်ပေါ့နော
်စစ်ကောင်စီတပ်တွေဟာကရင်ပြည်နယ်ထဲမှာလည်းအထင်နာလာတွေဖြစ်နေပြီးစစ်ကောင်စီရဲ့ဌာနဆိုင်ရာရုံးတွေရဲစခန်းတွေဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်ခံရမှုတွေအများအပြားရှိနေပါတယ်ကရင်မျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်တိုင်းမှာစစ်ကောင်စီကခြင်ရင်တိုက်ခိုက်ရေးတပ်တွေကိုအသုံးမပြုတော့ဘဲလက်နက်ကြီးတွေနဲ့ဖြစ်ခတ်တာဒီကြောင့်တိုက်ခိုက်တာတွေပဲလှုပ်လာတာကြောင့်ကရင်ဒေသခံပြည်သူတွေထိခိုက်ဒေဆုံးတာတွေကမကြာခဏဖြစ်ပေါ်နေပါတယ်ရှင်